ကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်ထဲမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကိုမရောက်လာကာစီနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမူဆယ်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရနှုန်းဖြင့်ပြန်ပြီးတော့လက်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူး။ဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
အခုလိုရွှေလီမြို့ကျင်းအသွာလာတားဆီးပိတ်ပင်တာကြီးဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကိုလမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြီးစားချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုန်သွယ်ရေးစခန်ကကုန်သွယ်တွေကခန့်မှန်းပါတယ်။
ဆုံးလေနေရာတော်တော်များများတော့လမ်းလေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေကြ။ပုံမှန်တော့ဒီရောဂါမဖြစ်ခင်အနေထားနဲ့တွေ့ရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီပေါ့။သမဲချင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တာအားလိုက်နဲ့တော့စိတ်သွားကြတယ်
မူဆယ်နေဆက်စခန်းတတိဝလံကွန်ဖီဒိုင်ဒူဥက္ကဋ္ဌဦးအောင်တူပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပြီမယ်လေ။နှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ကိစ္စတွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရာရေလုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုန်သည်အသင်းဝင်ဖြစ်သလိုမူဆယ်စံကုန်သည်များအသင်းရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
အတော်ဆုံးကဖွင့်တယ်။ဆက်ပြီးတော့လှုပ်ရှားတယ်။ဒါဘာမှမရလို့ကမာရီရယ်အခုဖီလီကိုထောက်ပြီးဝင်နေတယ်လို့လို့ပြော။ဟိုအရင်ထိတ်ထုတ်ထားတာတွေတော့ဘယ်နဲ့ချော့ပြလိုက်လဲ။နားရည်ထိတ်ထားတာတို့လက်ကတစ်ခုနဲ့တစ်ခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအသာတိုင်းတယ်။ကိုကြီးရတယ်လို့ဖြစ်ရတယ်အမ
။ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40၊တခွားမွေးအစီ120၊ဖရဲ130နဲ့ပဲဒီဇိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။ကြားကားကြီးကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရေထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံသာရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားပောက်ကုန်နဲ့ဆေးဝါးတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်စံနဲ့ရေထွက်ကုန်အပါဝင်ယာဒီပေါ်တိနှံ့တွေခုစွတ်တင်ပို့လာရေးအရေးစုံမလုပ်ကြဘို့မူဆယ်ကွန်ဖီဒိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုထရဲဆိုင်ကင်ဧက1000လောက်ခူးစွချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းသတိတိုင်းဖရဲတခွာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆက်ကိတ္တကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရာရီထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်900နီးပါးရှိပါတယ်။